မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံကချမှတ်ခဲ့တဲ့သဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖို့ရေးဟာအရေးကြီးပြီးစစ်ကောင်စီကိုအကောင့်ထည့်ဖို့အင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်နှစ်ယောက်ကတိုက်တွန်းလိုက်ကြပါတယ်။၂၀၂၁ခုနှစ်မှာအာဏာသိမ်းခဲ့ပြီးတဲ့နောက်၂၀၂၁အေပီလမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါတဲ့ရောက်သဘောတူခဲ့တဲ့အချက်၅ချက်ကိုခေါင်းဆောင်နှစ်ယောက်ကရည်ညွှန်းပြောကြားလာဖြစ်ပါတယ်။ဂျကာတာမြို့တော်ရဲ့အပြင်ဘက်ဘိုကောမြို့မှာတနင်္လာနေ့ကအစည်းအဝေးလုပ်ခဲ့ကြပြီးတဲ့နောက်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအခုလိုပြောလိုက်တာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသငြိမ်းချမ်းကြွယ်ဝတည်ငြိမ်အောင်ဆောင်ရွက်ကြရမှာအာဆီယံဟာအချက်ချကြတဲ့အခမ်းအနားကဆက်လက်လှုပ်ဆောင်ကြဖို့လဲခေါင်းဆောင်နှစ်ယောက်ကသဘောတူလိုက်ကြပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်ရေးအပြင်ရွှေ့ပြောင်းလုပ်သားတွေပေါ်အလုပ်ကိုင်ရှာဖို့ရေးကုမ္ပဏီတွေကခေါင်းပုံမဖြတ်နိုင်အောင်အကာအကွယ်ပေးရတဲ့လဲနိုင်ငံသဘောတူညီကြကြပါတယ်။မလေးရှားဝန်ကြီးချုပ်မစ္စတာအန်ဝါဟာအင်ဒိုနီးရှားနိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိခဲ့ပြီးတနင်္လာနေ့မှာကျိုးဆိုးတဲ့အခမ်းအနားကိုအကျင့်ပါခဲ့ပါတယ်။တနင်္ဂနွေနေ့ညမှာတော့အင်ဒိုနီးရှားသမ္မတကညစာစာပွဲနဲ့တီခင်းအပ်ခံခဲ့ပါတယ်။